ချင်းပြည်နယ်မှာမြန်မာတပ်မတော်နဲ့ကချင်းတို့လည်းတပ်မတော်ကန့်အီရိုဂျာဖြစ်ပွားနေတဲ့စီးရီးတင်မှာမှုအတွင်းတပ်မတော်ကနေလူအခွင့်ရေးချိုးဖောက်နေရတဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရန်စုခုံရုံးတင်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေတစ်ဆင့်ကချင်းလူမှုအဖွဲ့အစည်း32ဖွဲ့ကနေတိုင်ကြားစာပေးပို့ခဲ့ပါတယ်။လက်ရှိကချင်းပြည်နယ်အတွင်းတပ်ဖြတ်ခံရတာ208ကြောင်ခံရတာဖမ်းဆီးထိန်းနှိမ်ခံရတာရှိနေတယ်လို့လည်းကချင်းလူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။နိုင်ကွန်းအင်ကတင်ပြထားပါတယ
်။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ဒေသတွင်မြန်မာတပ်မတော်ဘက်ကလူခွေရေးချိုးဖောက်မှုလှုပ်ဆောင်နေတာနဲ့ပတ်သက်လို့ ICCPP ဆိုင်ရာရာဇဝတ်ခုံရုံးတင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကချင်လူမှုဖွဲ့စည်းပွဲကနေတိုင်ကြားစာပေးပို့ထားတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူသောခွန်ကြာကပြောပါတယ
်။ဒါပေမဲ့ကတော့ဒီ UN Security Council ကိုစာပို့ထားတဲ့အချက်နဲ့ရှိပါသေးတယ်ရှင်။အချင်းကတော့ဘလောက်ရမလဲဆိုတာကမပြောတတ်ဘူးရှင်။အကြီးကတော့ဒီမှာတော့လောလောဆယ်ရှိနေတဲ့ဒါရီလေးရှင်းနေတာပေါ့။ဒီလိုမျိုးမူခဲ့တာ International Humanitarian Law အဲ့ဒီထဲမှာပါတဲ့အချက်တွေနဲ့တိုင်းရိုက်တိုက်နေတယ်ပေါ့။ဥပမာဆိုလို့ရှိရင်ဒီတပ်ဖြတ်တာမျိုးကြီးလို့ရှိရင်အကြမ်းအောင်အကြေးအောင်လုပ်တာမျိုးကြီးလို့ရှိရင် Food Labor ပြီးဝေးပေါ့နော်။ဒီအရေးဟာဒီမှာတော့လုံလောက်နေပြီ။ဖြေရဥပဒေအရဆိုရင် ICC မှာဒီမို့တဲ့ UN Security Council မှာဒီမို့တဲ့လုံလောက်တဲ့အခြေအနေမျိုးမှာဖြစ်နေပြီပေါ့။ဒီ ICC မှာဒီမှာတော့တင်ပြပြီးတော့မှဒီအရိုးသူ့လိုမို့တဲ့အခွင့်ပေးတဲ့မျိုးကိုအရင်ကြီးပေးပါလို့တောင်းဆိုတာပါရှင်
။လက်ရှိကချင်ပြည်နယ်ဒေသတွင်းမှာ CIA နဲ့တပ်မတော်တို့ကြားစီးရီးသိမ်းမှာမို့တွင်တမရဘက်ကလည်းကချင်လူမျိုးတွေကိုညှဉ်းပန်းနှိပ်စက်မှုအပါအဝင်လူကိုယ်ရေးချိုးဖောက်မှုအပင်းကျပ်နေရရွှေ့ပြောင်းစေမှုတပ်ဖြတ်ခံရမှုလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့ကူညီပေးစီစဉ်တွေညှင်းပယ်ခံရမှုတွေနဲ့တွေ့ကြုံခဲ့ရတယ်လို့ဧပြီလ23ရက်နေ့ရက်စွဲနဲ့ကချင်လူမှုဖွဲ့စည်း32ဖွဲ့ပူးပေါင်းထုတ်ပြန်ချက်မှာဖော်ပြထားတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစာရေးသားပေးပို့ထားပါတယ်လက်ရှိကချင်ပြည်နယ်တွင်လူကိုယ်ရေးချိုးဖောက်မှုခံရတဲ့နောက်ဆုံးအခြေအနေကိုတော့တော်ခွန်ကြားကခုလိုဆက်ပြောပါတယ်
ဒီကိစ္စကတင်းတင်းမှာဒီကိစ္စကြီးအောင်လို့ဒီလိုမှာအမြောက်ဆန်ကြတဲ့အတွက်ကြောင့်လို့20မိနစ်အရွယ်ပါဖြစ်ပြီးသွားတယ်အဖြစ်ဖြစ်တဲ့သူကတော့ဒီမှာပညာရသွားတယ်ပေါ့ကတိရနေမှာပဲဒီလိုက်တာနားမှာဒီမှာပြောဆိုင်ရှိမှာအလုံးလုံးနေတဲ့ဒီလိုတန်းပြီးတဲ့အခါမှာတယောက်ကတော့ချက်ချင်းပေါ်ချင်းပြီးတော့တယ်နောက်တစ်ယောက်ကတော့ဂန်ရရတယ်ပေါ့ဒီလိုရှိရင်လုံးလုံးတဲ့အနေနဲ့ဒီကြီးနေရတာအလုပ်ကြီးရတနိုင်းရဆိုလူပေါင်းတစ်ထောင်နေရာလောက်တော့ထဲမှာအခုရှိနေသေးတယ်ကမ္ဘာမြို့နယ်ကဒီအလိုက်တောင်ခွေးရွာဆိုလို့ရှိရင်ကျေတော့မဟုတ်ဘူးဒီချက်ချင်းကြီးလက်ထဲကိုလည်းမထည့်သေးဘူးနဲ့တမတော်ကပြန်ခေါ်ဆောင်သွားပြီးတော့မှဒီ KIU စစ်တပ်အဟောင်းမှထည့်ထားပြီးအခုချိန်မှာရစ်ထပြတ်နေပြီဆိုဒီနည်းနည်းကနေပြီးတော့မှပြန်ပြီးပြီးရတယ်ပေါ့ဒီနေ့ကတော့လွတ်တော်အမတ်တွေနဲ့ကြွားဖို့ကြိုးစားနေရခက်ခဲငန်းလွတ်တော်အမတ်ပေါ့ဒီတစ်ခါအချိန်မှာကိုကျမတို့တိတ်ဆုံးသူကအားရောက်ရှိနေပြီပေါ့တောထဲမှာကလူတစ်ထောင်ကျော်ရှိနေတယ်လက်ထက်မှာထိန်းထားတာကဒီ59ယောက်ပေါ်ရှိနေတယ်ပြီးရင်အခုစက်မှာရောက်တာကအမှန်တမ်းကြီးပေါ့ရောက်တာကလည်းတစ်ထောင်ကျော်ပြီ
ပြီးခဲ့တဲ့ဧပြီလ17ရက်နေ့မှာတနိုင်းမြို့နယ်အောင်လို့ကျွော်လေးတိုက်ပွဲကြောင့်ဒေသခံရွာသားတစ်ထောင်ကျော်တောတောင်ထိုင်းမှာပြင်းပြင်းနေသလိုကျန်းအင်းနဲ့မြမဆွေရတတ်တို့ကြားတိုက်ပွဲကြောင့်ကာမန်းမြို့နယ်ခွဲအင်းတော်ကြီးခေါ်လိုင်နောက်ခူးကျောက်သား50ကျော်ကိုမြမတပ်ကလည်းတင်တင်ထားပါတယ်အလားတူမိုးကောင်းမြို့နယ်ကဆုတ်ကျောက်သားတိုက်ပွဲကြောင့်ရွာသား1100ကနမရီပါတာရေးဖွဲ့စည်းစိမ်မှာစစ်ဘေးသိမ်းဆောင်နေရတယ်လို့ကဆုတ်ရွာအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်ဒီရွာကမြချင်းကျောင်းမှာတော့600လောက်ရှိပါတယ်အစီမံကတတိယကျောင်းမှာတော့300ကျော်လောက်ရှိပါတယ်။ဒီနေ့ကျောင်းမှာလည်း300ကျော်လောက်ရှိပါတယ်။ဒီလိုဆိုတော့မင်္ဂန်တော်ဆေးရကနေတော့တက်ရှင်ကကျင်းကနေဖတ်တန်းထားတဲ့ဟန်ဒီအဲ့လိုလေးကျောင်းနေကြပါတယ်။ဟောရွာမှာတက်တက်ကြီးရှိနေတယ်လို့ဒီမနေ့လည်းတက်တက်ရှိနေမင်းညာလည်းရွာမှာတက်တက်ရှိတယ်အဲ့လိုကြားပါတယ်
။ကချင်ဒေသတွင်းတပ်မတော်ကလည်းလူခွေးချိုးပေါင်းလို့မှုနဲ့ပတ်သက်လို့ ICCTV ဆိုင်ရာရာဇဝတ်ခုံရုံးတင်ဖို့ကိစ္စမှာကိုရသမကလုံခြုံရေးကောင်စီကလည်းတစ်ဆင့်တင်ပြသွားရမှာဖြစ်တဲ့အတွက်အခက်အခဲရှိနိုင်ပေမဲ့လုတ်တိလုတ်ခိုက်တာကိုလှုပ်ဆောင်တယ်လို့လဲကချင်လူမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူသောခွန်ကြာကပြောပါတယ်
UN Security Council မှာဆုံးဖြတ်ချက်ကြနိုင်လို့ဆိုလို့ရှိရင်တော့အမေရိကန်အဖွဲ့ဝင်နိုင်ငံဖြစ်တဲ့နိုင်ငံ၅နိုင်ငံကအားလုံးသဘောတူကြပဲရမယ်ဆိုတာကိုလည်းနားလည်သဘောပေါက်ထားကြပါတယ်အဲ့ဒီမှာတရုတ်နိုင်ငံနဲ့ရုရှားနိုင်ငံပါတယ်ဆိုတာကိုလည်းသိပါတယ်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံနဲ့စစ်တီကာကွယ်ပြီးတင်းဒီတင်းဒီကတော့ကျမတို့အနေနဲ့အတူရှိမှာမဟုတ်ဘူးလို့ယူဆတယ်ပေါ့တို့တော်လည်းပဲဒါဒီကျမတို့ရဲ့ကြိုးစားမှုကဖြစ်တယ်လုံးတိတ်လုံးထိုက်တာကို PD တစ်ဖက်အနေနဲ့ဒီနိုင်ငံသားတွေအနေနဲ့လုံဆောင်ကြတာပဲဖြစ်ပါလိမ့်ရှင်
မြန်မာနိုင်ငံကိုပြည်ရင်အခြားလုံခြုံတဲ့ဒီမိုကရေစီတိုင်းပြည်ဖြစ်သိမြင်လို့ရဆိုရင်သမတော်ရဲ့လူခွေးရေးချိုးဖောက်မှုတွေကိုတန်ခါရေးယူမှုတွေလှုပ်ဆောင်ဖို့လိုအပ်သလိုစစ်တပ်ကိုအပြစ်ဒဏ်ကကျင်းလွတ်နေမှုတွေကိုရပ်တန့်လိုက်မှသာလေလူခွေးရေးချိုးဖောက်မှုတွေချက်ချင်းပြောကြနိုင်မှာဖြစ်တယ်လို့လည်းတရှင်လူမှုဖွဲ့စည်းရေးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံကကိုယ်စားလှယ်တွေဟာလာမယ့်အပတ်တွင်မြန်မာနိုင်ငံကိုလာရောက်ဖို့ရှိနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးကြေညာချက်ထုတ်ပြန်ခဲ့တာပါဒါ ကျင်းပြင်းနယ်ကျွန်းမှာနှစ်ဆောင်စစ်ကုနှစ်ကစပြီးသမ္မတနဲ့ကျိုင်းဥရုကြာကြောပြန်စစ်ပွဲ ကချင်းပြည်နယ်ကျွန်းမှာ2019ခုနှစ်ကစပြီးသမ္မတနဲ့ကျိုင်းဥရုကြာကြောပြန်စစ်ပွဲပြန်လည်ဖြစ်ပွားလာခဲ့တာဒီနေ့ထိကြာမြင့်လာပြီးဖြစ်ပါတယ်ခင်ဗျာ